ဩဂုတ်လ16ရက်တောက်ကြနေ့ကမြောက်ကိုရီးယားနိုင်ငံကဒုံးကျည်နှစ်စင်းကိုဂျပန်ပင်လယ်ထဲဆန်းသတ်ပစ်ခတ်ခဲ့ပါတယ်။ဒါဟာဒီလပိုင်းတွေတဲ့မြောက်ကိုရီးယားရဲ့ဒုံးကျည်ပစ်ခတ်မှုတွေကနောက်ဆုံးဆန်းသတ်ပစ်ခတ်မှုပါ။ဒီလိုပစ်ခတ်တာကအမေရိကန်နဲ့တကိုရီးယားနိုင်ငံတို့ပူးတွဲစီရေးလေ့ကျင့်မှုတွေလုပ်နေတာကိုတုံ့ပြန်တာလို့မြောက်ကိုရီးယားကပြောထားခဲ့ပါတယ်။အမေရိကန်သမ္မတဒေါ်နယ်ထရမ့်ကဒီဆန်းသတ်မှုတွေအပေါ်တိတ်ဆိတ်မပူဘူးလို့ပြောပေမယ့်အမေရိကန်နိုင်ငံရဲ့ဝန်ကြီးမိုက်ပွန်ပီယိုကတော့ဆိုမှုရှိတဲ့အကြောင်းအင်ကာနေမှာပြောခဲ့ပါတယ်။အပြည့်စုံကိုဆက်လက်နားဆင်ကြည့်ပါခင်ဗျာ။တောင်ကိုရီးယားသမ္မတမွန်ဂျေအင်ကတောင်နဲ့မြောက်နှစ်နိုင်ငံ2045ခုနှစ်မှာပေါင်းစည်းနိုင်ဖို့အရေးဆွေးနွေးပွဲတွေလုပ်သွားမှာဖြစ်ကြောင်းပြောပြီးတရက်အကြာဩဂုတ်လ16ရက်နေ့မှာမြောက်ကိုရီးယားနိုင်ငံကအခုလိုစမ်းသပ်ပစ်ခတ်မှုပြုလုပ်ခဲ့တာပါအခုလိုစမ်းသပ်ပစ်ခတ်မှုအပြီးမှာတော့မြောက်ကိုရီးယားအနေနဲ့တောင်ကိုရီးယားနဲ့ဆွေးနွေးပွဲတွေဆက်လုပ်ဖို့မရှိတော့ကြောင်းလည်းမြောက်ကိုရီးယားအစိုးရပြောခွင့်ရကပြောခဲ့ပါတယ်ဒါဟာဆွေးနွေးပွဲတွေအတွက်အကောင်းမြင်နေတဲ့သမ္မတမွန်ဂျေအင်အတွက်တရင်ကောင်းတစ်ခုမဟုတ်သလိုအမေရိကန်နိုင်ငံနဲ့မြောက်ကိုရီးယားတို့ရဲ့ရပ်ဆိုင်းနေတဲ့ဆွေးနွေးပွဲတွေအတွက်လည်းတာရှည်သွားစေနိုင်ပါတယ်။အင်္ဂါနေ့မှာတော့ CBS သတင်းဌာနနဲ့ဆွေးနွေးကမ်းမှာအမေရိကန်နိုင်ငံသားဝန်ကြီးမိုက်ပွန်ပီယိုကဒုံးကျည်စမ်းသပ်ပစ်ခတ်နေမှုတွေအပေါ်စိုးရိမ်ကြောင်းပြောသလိုဆွေးနွေးပွဲတွေတုံ့ဆိုင်နေတာကိုလည်းဝန်ခံသွားခဲ့ပါတယ်။
They fire short range ballistic missiles.
That concern you?
This is true. Yes, I wish that they would not.
Yeah.
သူတို့တာတိုပြည်ဒုံးကျည်စမ်းသပ်မှုတွေလုပ်ခဲ့ပါတယ်။ဒီအတွက်စိုးရိမ်ပူပန်မိပါတယ်။သူတို့စမ်းသပ်မှုကိုမလုပ်ခဲ့ဘူးလို့ကျွန်တော်ဆူတောင်းမိပါတယ်။ဒါပေမဲ့စင်ကာပူမှာသမ္မတထရန့်နဲ့တွေ့ခဲ့တော့ကဥက္ကရာခင်ကနျူကလ িয়ার ကင်းစင်အောင်လုပ်မယ်လို့ကတိပေးထားခဲ့ပါတယ်။ဒါကူပဲသမ္မတထရန့်ကအဓိကထားစဉ်းစားဆောင်ရွက်နေတာဖြစ်ပါတယ
်။ဝန်ကြီးမိုက်ပွန်ပီယိုကဆွေးနွေးပွဲတွေမြန်မြန်ပြန်လုပ်တင်သလားမလုပ်နိုင်ခဲ့ဘူးလို့လည်းပြောပါတယ်။အခုချိန်မှာတော့မြောက်ကိုရီးယားနိုင်ငံဆိုင်ရာအမေရိကန်အထူးကိုယ်စားလှယ်စတီဖန်ဘီဂန်ကဒေတာရင်းကိုရောက်ရှိနေပြီးဂျပန်နဲ့တောင်ကိုရီးယားတာဝန်ရှိသူတွေနဲ့တွေ့ဆုံဆွေးနွေးဖို့ရှိတယ်လို့ပြောပါရယ်။မြောက်ကိုရီးယားနဲ့ဆွေးနွေးပွဲတွေလာမယ့်သတင်းပတ်တွေအတွင်းပြန်လည်စတင်နိုင်လိမ့်မှာဖြစ်ပြီးဥက္ကဋ္ဌကင်အနေနဲ့လည်းစစ်ဆက်ဆွေးနွေးရေးစပွဲဝိုင်းကိုလာရောက်မယ်လို့မျှော်လင့်ကြောင်းနဲ့ဒါဟာမြောက်ကိုရီးယားပြည်သူတွေနဲ့တကမ္ဘာလုံးအတွက်ပုံမကောင်းမွန်စေမှာဖြစ်ကြောင်းလည်းပြောပါရယ်။သမ္မတထရမ့်ကမြောက်ကိုရီးယားကိစ္စတိုးတက်မှုတွေရှိခဲ့တယ်လို့လည်းပြောပါရယ်။
The relationship is very good. I think we've made tremendous progress on North Korea.
ကျွန်တော်တို့ဂျာမန်တိတ်ကောင်းတဲ့ဆက်ဆံရေးရှိပါတယ်။အစိုးမကောင်းတဲ့ရလဒ်တွေထွက်လာပါလိမ့်မယ်။မြောက်ကိုရီးယားနဲ့ပတ်သက်ပြီးတိုးတက်မှုတွေအများကြီးရအောင်ကျွန်တော်တို့လုပ်နိုင်ခဲ့ပါတယ်။သူတို့ကလည်းဆွေးနွေးကြနေပါတယ်။ကျွန်တော်တို့သူ့ကိုကူညီပါမယ်။အတူလက်တွဲလုပ်လုပ်ပါမယ်။ဒါပေမဲ့သူတို့နျူကလ িয়ার လက်နဲ့ပိုင်ဆိုင်ဖို့ဆိုတာတော့မဖြစ်နိုင်ပါဘူး။ကျွန်တော်တို့အနေနဲ့မြောက်ကိုရီးယားမှာအစိုးရအပြောင်းအလဲဖြစ်ဖို့ကြိုးစားနေတာလည်းမဟုတ်ပါဘူး။
မြောက်ကိုရီးယားနဲ့နျူကလ িয়ার ကိစ္စဆွေးနွေးပွဲတွေပြန်ဆဖို့အမေရိကန်တို့အကောင်းမြင်နေပေမဲ့လည်းမြောက်ကိုရီးယားနိုင်ငံကိုအမေရိကန်နိုင်ငံသားတွေတွားရောက်ခွင့်ကိုပိတ်ပင်ထားတာကိုတော့တနှစ်တိုးမြင့်ကြောင်းအမေရိကန်နိုင်ငံရဲ့ဝန်ကြီးဌာနကဩဂုတ်လ16ရက်နေ့မှာကြေညာခဲ့ပါတယ်။ဒီပိတ်ပင်ချက်ကို2019ခုနှစ်စက်တင်ဘာလကတည်းကချမှတ်ထားခဲ့တာပါ။တောင်ကိုရီးယားနိုင်ငံကတော့ဆွေးနွေးပွဲတွေကသာကိုရီးယားအရေးကိုဖြေရှင်းနိုင်လိမ့်မယ်လို့ဆိုပါတယ်။တောင်ကိုရီးယားနိုင်ငံကိုရီးယားနှစ်နိုင်ငံပြန်လည်ပေါင်းစည်းရေးဝန်ကြီးဌာနပြောခွင့်ရကင်အွန်ဟန်ကနှစ်နိုင်ငံရရှိထားတဲ့ပူးတွဲကြေညာချက်ထဲကအစီအစဉ်တွေကိုအကောင့်ထည့်ဖော်ဖို့အတွက်ဆက်ဆက်ဆွေးနွေးတာဒါတခုတည်းသောနည်းလမ်းဖြစ်ကြောင်းဒါဟာတောင်ကိုရီးယားတို့အတွက်ပြောင်းလဲလို့မရတဲ့ယက်တီချက်ဖြစ်ကြောင်းမြောက်ကိုရီးယားနိုင်ငံဘက်ကလည်းဒီလိုသဘောထားရှိပြီးအခိုင်အမာတုံ့ပြန်ဆောင်ရွက်ဖို့လိုကြောင်းပြောကြောင်းပါခင်ဗျာ